ကချင်ပြည်နယ်မြို့နယ်သုံးမြို့နယ်မှာရှိတဲ့ရဲစခန်းနဲ့စစ်ကောင်စီတပ်စခန်းတွေကိုဒီကနေ့မနက်ပိုင်းက KIA ကချင်လက်နက်ကိုင်တပ်ဖွဲ့ကဝင်ရောက်တိုက်ခိုက်ခဲ့ပါတယ်။မိုးညင်းမြို့နယ်ကမော်ဟန်ရဲစခန်းကိုသိမ်းပိုက်နိုင်ခဲ့တယ်လို့ KIA ကပြောပါတယ်။ဆရနာသိန်းနဲ့တနစ်ပြည့်အဖြစ်နဲ့ဒေသခံတပ်ရင်းတပ်ဖွဲ့တွေကထိုးနှက်တိုက်ခိုက်တာဖြစ်နိုင်ကြောင်း KIA ကပြောပါတယ်။ကချင်ပြည်နယ်ကလက်ရှိတိုက်ပွဲအခြေအနေရန်ကုန်ကပေးပို့တဲ့သတင်းကိုကြော်ကြော်သိမ်းပြောပြပေးပါရှင်
။ကချင်ပြည်နယ်ကမြို့နယ်သုံးမြို့နယ်မှာဒီကနေ့ဖေဖော်ဝါရီလ3ရက်မနက်ပိုင်းကတိုက်ပွဲတွေဖြစ်ခဲ့တာပါ။တိုက်ပွဲတွေဖြစ်တဲ့နေရာကမိုးညင်းမြို့နယ်မော်ဟန်ရွာရဲစခန်းဖားကန်မြို့နယ်လုံခင်းကြီးရွာဦးစုကဂျာရိုင်ရန်ရွာနဲ့စွန်ဘရဘန်မြို့နယ်ကတယုံခစစ်ကောင်စီတပ်စခန်းတွေကို KIA ကဝန်ရောက်တိုက်ခိုက်ခဲ့တာဖြစ်ပါတယ်။ဒီတိုက်ပွဲတွေနဲ့ပတ်သက်လို့ KIA တံကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးက VOA ကိုအခုလိုပြောပါတယ
်။တို့အမရှိသမခလည်းအောက်ခံတော့နော်။တုံးဖယ်ငါတက်ယူနေနေဖြစ်နေတဲ့ဒီမိုးညင်းဘက်မှာပေါ့နော်။အဲ့မလို့မဟုတ်ဘူးအဖြစ်တည်းရှိပါရဲ့အဲ့ဒီရေခမ်းတင်းလာတော့ရှိတယ်ဒီနေ့နောက်တစ်ခုကတော့ဖကဒီနေတဲ့မှာကျွန်တော်တို့ကချင်နေရတော့ဂျာရာယာလို့ခေါ်တယ်အဲ့ဒီနေရာမှာလည်းတက်ခမ်းတစ်ခုမဟုတ်ဘူးပြစ်တာလည်းရှိတယ်ပြစ်တာပေါ့နောက်ဒီမိနာလည်းရှိတာဘုံလမ်းတကတရူခရှိတဲ့ခန်းကိုမှန်ပြတာရှိတယ်။အဲ့ဒီတုံးနေရတော့အခုချိန်ကြီးရောအဲ့ဒီညာပဲကျွန်တော်ထိလိုက်ရပါတယ်
။အဲ့ဒီတိုက်ပွဲတွင်ထိခိုက်ကြဆုံးတဲ့တရင်တွေတော့အတိအကျမရသေးတဲ့အကြောင်းဆက်ပြောပါရစေ။ဒေသတွင်းမီဒီယာတွေမှာကတော့ဖားကန်နဲ့မိုးညင်းမြို့နယ်အတွင်းတိုက်ပွဲတွေမှာ KIA နဲ့အတူ PDF တပ်ဖွဲ့တွေပါဝင်တိုက်ခိုက်တာရှိကြောင်းနဲ့မိုးညင်းမြို့နယ်မော်ဟန်ရွာရဲစခန်းသိမ်းတိုက်ပွဲမှာရဲစခန်းမှူးနဲ့ရဲတပ်သားတအူးကြဆုံးခဲ့တယ်လို့ရဲသုံးပန်းအချို့ဖမ်းဆီးရမိတာတွေရှိကြောင်းလည်းဖော်ပြကြပါရစေ။ကချင်ပြည်နယ်ရင်းဖြစ်ပေါ်တဲ့တိုက်ပွဲတွေနဲ့ပတ်သက်လို့စစ်ကောင်စီပြောရေးဆိုခွင့်ရှိသူဗိုလ်ချုပ်စော်မင်းထွန်းကို VOA ကမေးမြန်းလာမှာတော့အခုလိုပြန်လည်ပြေဆိုပါတယ်
။ဒီမနေ့ဥစ္စာတော့အသေးစိတ်တော့ကျွန်တော်လည်းမသိသေးဘူး။ကျွန်တော်သိရတော့ကတော့ချောင်းမြောင်းပစ်ခတ်တဲ့ဖြစ်စဉ်လေးတော့ပဲရှိတယ်လို့သိရပါတယ်။စွန်ပရာဝန်ဘက်တို့ဘာလို့တော့မရှိပါဘူး။အရင်နေ့ကဖြစ်သွားတဲ့ဟာပဲရှိပါတယ်
။ပြီးခဲ့တဲ့ဇန်နဝါရီ26ရက်နေ့ကတော့ဒီဥနိုင်ငံမှာကျင်းပမယ့်ဆောင်းရာသီအိုလံပစ်ပွဲတော်နဲ့ဒီဥနှစ်တကူကာလအတွင်းရဇတ်ဒီသားနဲ့မြန်မာနိုင်ငံတွင်းမှာတိုက်ပွဲတွေရဆိုင်ထားဖို့ဒီအစိုးရကတိုက်တွန်းတာကိုအလေးထားစဉ်းစားရမယ့်အချက်ဖြစ်ရှိမြင်ကြောင်း KIO ကထုတ်ပြန်ထားပါတယ်။ဖေဖော်ဝါရီလတရနေ့ကတော့ KIA နဲ့ PDF ပူးပေါင်းအဖွဲ့တွေဟာပူတာအိုမြို့နယ်အတွင်းကစစ်ကောင်စီတပ်စခန်း3ခုကိုဝင်တိုက်တာတွေရှိခဲ့ပြီးစွန်ပီယန်တပ်စခန်းကိုသိမ်းပိုက်ခဲ့ပါတယ်။လက်တလောမှာတိုက်ပွဲတွေပြန်ဖြစ်လာတဲ့အပေါ်ဗိုလ်မှူးကြီးနော်ဘူးကအခုလိုပြောပါတယ်
။ဒီမှာကတော့တိုက်ပွဲဖြစ်တဲ့နေရာတွေမြစ်တဲ့ဝေးတဲ့နေရာမှာဖြစ်တယ်အမကျေဒီလိုချက်ကတော့စစ်ကောင်စစ်တပ်ကလည်းအာဏာသိမ်းတဲ့ဒီနေ့ပြလာတဲ့အချိန်ကာလဆိုတော့ကျေတို့ဒီတိုင်းပြည်နဲ့ကဲပေါ်ဒီခေတ်ပြမှာလည်းအဲဒီလိုလှောက်ရှားတယ်တပေါ်မျိုးဖြစ်ပါလားသူဒီချက်မှာလည်းနော်အဲ့လိုမျိုးတော့အဲနဲ့ဖြစ်တဲ့အသက်ပိုးတည်တော့မဟုတ်ဘူးဒီဒေတာတပ်ခန်းဒီဒေတာကအခြေခံတမားနေတဲ့ဖြစ်နေတဲ့အသက်ပိုးကြီးတွေဖြစ်နေတာ
KIO ရဲ့ဇန်နဝါရီ26ရက်နေ့ထုတ်ပြန်ချက်မှာမြန်မာနိုင်ငံမှာလက်ရှိဖြစ်ပေါ်နေတဲ့အခက်အခဲတွေကိုကြော်လွှားရေးနဲ့ပြည်သူတွေလိုလားနေတဲ့ Federal Democracy နိုင်ငံပေါ်ထွန်းရေးအတွက်လက်တွဲနိုင်တဲ့အဖွဲ့အစည်းအားလုံးနဲ့ပူးပေါင်းဆောင်ရွက်သွားမယ်လို့ဖော်ပြထားပါတယ်ခင်ဗျာ။